နိုဝင်ဘာလ၈ရက်ကြာသပတေးနေ့မှာလည်လာသွားမယ့်ဥပုသ္စာဖြစ်တဲ့ငင်းဆိုင်ခေါင်းစဉ်ကတော့တိုးနှစ်တိုးဒိန်ဖြစ်ပါတယ်။ရှင်ခရစ်ဝင်ခန်းကြီး30ငွေတက်ကနေ17ကိုဖတ်ရှုပါ။ငါမန်ကန်ဆိုဒီကတိုးချံထဲသို့တကားဝဖြစ်မဝင်အခြားလမ်းဖြင့်ကျော်ဝင်သောသူသည်တခိုးသည်မဖြစ်၏။တိုးထိတ်မှုကတကားဝဖြင့်ဝင်တတ်၏။ထိုသူအားတကားဆောင်လဲဖွင့်တတ်၏။သူ၏စကားတန်ကိုတိုးတို့သည်နားထောင်တတ်ကြ၏။သူသည်မိမိတိုးတို့ကိုနာမည်ဖြင့်ခေါ်၍ပြင်သို့ထုတ်ဆောင်တတ်၏။သူများကိုထုတ်သောအခါသူတို့ရှိမှသွား၍သူများသည်သူ၏စကားတန်ကိုကျွမ်းသောကြောင့်လိုက်တတ်ကြ၏မဆိုင်သောသူတို့၏စကားတန်ကိုမကျွမ်းသောကြောင့်မဆိုင်သောသူနောက်သို့မလိုက်ဘဲပြေးတတ်ကြသည်ဟုမိန့်တော်မူ၏ထိုဥပမာပုံကိုယေရှုဟောတော်မူသည်တွင်ပရိသတ်တို့သည်မိန့်တော်မူသောစကားတော်၏အနက်အဘယ်ကိုနားမလည်ကြထို့ကြောင့်တဖန်ယေရှုကငါအမှန်ဆိုသည်ကားငါသည်တိုးဝင်သောတကားဝဖြစ်၏ငါရှိ၌ပေါ်လာသောသူရှိသည်များတို့သည်တခုတည်းများဖြစ်ကြ၏ထိုသူတို့၏စကားတန်ကိုသူတို့သည်နားမထောင်ကြငါသည်တကားဝဖြစ်၏ငါဖြင့်ဝင်သောသူသည်ဘေးနှင့်ကင်းလွန်းလျက်ထွက်ဝင်၍ကြက်ဆားရာကိုတွေ့ရလိမ့်မည်တခိုးသည်ခိုးခြင်းတက်ခြင်းဖျက်ဆီးခြင်းငါသာလာတတ်၏ငါမူကားတို့တို့သည်အသက်လျော်များမကအထူးသဖြင့်အသက်နှင့်ပြည့်စုံစေခြင်းငါလာသည်ငါသည်ကောင်းသောတူဒိန်လည်းဖြစ်၏ကောင်းသောတူဒိန်သည်တို့တို့အဖို့လို့ငါမိမိအသက်ကိုစွန့်တတ်၏ဆိုပြီးတော့ဖော်ပြထားပါသည်ခင်မီမြို့ကြီးပြကြီးတွေမှာတရိတ်ဆန်အုပ်လိုက်မြင်တွေ့ဖို့ကအလွန်မှပင်ခင်းလာပြီးဖြစ်ပါသည်တိုးနဲ့တိုးတိန်တွေရဲ့ပတ်သက်ဆက်နွယ်မှုကိုလည်းအများစုသောလူတွေဟာအ ਨੇ အချင်းသာသိရှိကြားဘူးကြပါတယ်။ဘယ်လိုမျိုးပဲဖြစ်ပါစေယေရှုမိတ်တော်မူတဲ့ပုံမှန်စကားမှာလူပရိသတ်တွေကောင်းစွာသဘောပေါက်ခဲ့ကြပါတယ်။ငါဟာကောင်းတဲ့တိုးတိန်ဖြစ်တယ်လို့မိတ်တော်မူသောအချိန်မှာယေရှုဟာစာလင်ကျမ်းခန်းကြီး23ငယ်1ကိုအတိအမှတ်ပြုအမွန်းတင်ခြင်းပဲဖြစ်ပါတယ်။ထာဝရဖျားသည့်ငါ၏တိုးတိန်ဖြစ်တယ်ဆိုတဲ့စကားရဲ့ရုပ်တံဟာတဲကွက်ယုံမကစိတ်ထဲမှာလည်းပဲပြတ်သားတဲ့ခံစားချက်ကိုပေးပါတယ်။ရှိခိအရှိတိုင်းတခွင်ထုံးစံဒလေးကတော့ယနေ့ခေတ်အရှိအလယ်ပိုင်းဒေသတွေမှာဆက်လက်ကျင့်သုံးဆဲဖြစ်ပါတယ်။တိုးထိန်တွေဟာမိမိတို့ရဲ့တိုးစုကိုအသက်ပေးကာကွယ်တတ်ကြပါတယ်။ဘလို့အနေမျိုးကိုမဆိုမိမိတို့ရဲ့တိုးစုအတွက်အမြဲအကာအကွယ်ပေးတတ်ပါတယ်။ဒါကြောင့်တမန်ကျမ်းစာမှာဖျားသခင်ရဲ့သဘောတော်ကိုထင်ဟပ်ပေါ်လွင်နိုင်မှုနှိုင်းရှင်မှုပြုတဲ့အခါမှာတိုးထိန်ကိုအစွဲပြုပြီးပုံဆောင်လေးရှိပါတယ်။တိုးထိန်နဲ့တိုးဖျားသခင်နဲ့မိမိရဲ့လူမျိုးကိုတာဒကပေးပြီးတော့နိုင်ရှင်ပြလေရှိပါတယ်ဖျားသခင်လူမျိုးတွေကိုတိုးစုလို့ရုဒ္ဒရံပုံဆောင်ချက်ဟာလဲအလွန်စိတ်ဝင်စားစရာကောင်းလာပါတယ်တိုးတွေမှာအထူးပေါ်လွင်တဲ့ကျင်အင်လက္ခဏာတစ်ခုကတော့ယံမူတာအန်ရယ်ပေးတာမျိုးမရှိပါဘူးကောင်းတဲ့တိုးထင်းကိုသာမိခိုယုံကြည်ကြရပါတယ်တိုးထင်းရဲ့ကာကွယ်မှုပေးခြင်းပို့ဆောင်ပေးခြင်းကိုသာခံယူကြရပါတယ်အလွန်ထုံအားတဲ့တတ္တဝါမျိုးဖြစ်ပါတယ်တခါတည်းရန်တိုးတွေမျက်စိလဲလမ်းမပြောက်ဆုံးကြတဲ့အခါမှာတိုးထိန်ကပဲပြန်လည်ရှာဖွေပြီးတော့တိုးချံတဲကိုယူဆောင်လာပေးရပါတယ်။ပောက်ခါစနုနယ်တဲ့တိုးကလေးတွေကိုယူကြစွာချီပွေပြီးတော့ပြန်လည်ချီဆောင်လာပေးရပါတယ်။နုနယ်တဲ့တိုးပေါက်စကလေးတွေအကြောင်းကိုနားလည်ပေးရပါတယ်။တီးခန့်စိတ်ရှိစွာနဲ့ပြုစုရပါတယ်။ထို့နည်းတူစွာအသင်းတော်ကိုလည်းပဲပြုစုပြောထောင်တက်ရပါမယ်။အသင်းသူအသင်းသားတွေအနေနဲ့ဘေးရာကိုမှမကြောက်မလန့်ပဲတိုးထိန်နဲ့အမြဲဆက်နွယ်ရင်းနှီးမှုရှိဖို့လိုအပ်ပါတယ်။ယေရှုရှင်ကိုယ်တော်တိုင်ပုံမပါနဲ့တွင်တင်တဲ့နေရာမှာတိုးတွေဟာတိုးတဲ့ရဲ့အတန်ကိုနားထောင်ဖို့အလွန်ရေးကြည့်တယ်လို့တွင်တင်ထားပါတယ်။အန်ဒီယန်နဲ့ကြုံတွေ့ဖို့အခြေအနေမျိုးရှိလာမယ်ဆိုရင်လည်းတိုးတွေကိုတိုးချံအတွင်းမှာလုံခြုံစွာထားရှိဖို့လိုအပ်ပါတယ်။နှောင့်နှေးခြင်းအဖြစ်တိချားစီကွဲသွားလို့မရပါဘူး။တိုးထင်းတွေဟာခြံတကားဝမှာအချိန်မီထပြီးတော့မိမိရဲ့အတန်ကိုမှတ်မိနေတဲ့တိုးတွေကိုတိုးချံတကားအတွင်းကိုခေါ်သွင်းရပါမယ်။ရှင်ခရစ်ခန်းကြီး30ငယ်လေးမှာသူများကိုထုတ်သောအခါသူတို့ရှိမှသွား၍သူများသည်သူ၏စကားတန်ကိုကျွမ်းသောကြောင့်လိုက်တတ်ကြ၏ဆိုပြီးတော့ဖော်ပြထားပါသည်။သူတို့ရဲ့အတန်ကိုနားထောင်ဖို့အသင်းတော်ဖို့အလွန်မှပင်အရေးကြီးပါသည်။ဖျားသခင်ရဲ့လူတွေဟာစီလုံးခြင်းနဲ့လုံခြုံရာကိုရရှိဖို့ကဖျားရှင်ရဲ့စကားတော်ကိုနားထောင်လိုက်လျှောက်ဖို့အထူးလိုအပ်နေတဲ့အချက်ပဲဖြစ်ပါသည်။ဒါပေမဲ့လူတွေဟာသူတွေလိုမဟုတ်ပါဘူး၊မတူကြပါဘူး။မြည်ဆိုပင်ဖြစ်ပါစေ။ကျွန်တော်တို့ယဉ်ကျေးသူများအနေနဲ့တိုးထိန်ဖြစ်တဲ့ဖျားရှင်ရဲ့စကားတော်ကိုနားထောင်လိုက်လျှောက်ကြတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ကြာသပတေးနေ့ဥပုသ္စာဖြစ်တဲ့ငင်းစာကပြပြထားပါတယ်။